တော်တော်ရှင်ပါခင်ဗျာအင်ဒိုနီးရှားနဲ့မြန်မာနိုင်ငံနှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးကော်မရှင်အစည်းအဝေးကိုဒီနေ့နဲ့မနေ့ပြန်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေပါတယ်မြန်မာစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်အင်ဒိုနီးရှားနဲ့ဘလို့အကျိုးအမြတ်တွေရနိုင်မလဲဆိုပြီးမြန်မာရေးဆောင်ရွက်နေတဲ့အင်ဒိုနီးရှားပါလီမန်အများအဖွဲ့ကအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကိုမေးခွန်းထုတ်ထားပါတယ်အသေးစိတ်ကတော့ဦးသိန်းထိုက်ဦးကဆက်ပြီးတင်ပြပေးပါခင်ဗျာ
ဟုတ်ကဲ့ဦးကျော်ကျော်သိန်းခင်ဗျာပြီးခဲ့တဲ့မတ်လတုန်းကအင်ဒိုနီးရှားသမ္မတစူစီလိုဘန်ဘန်ယူတာဝူယွန်းတို့ရန်ကုန်သွားရောက်ခဲ့တဲ့အချိန်တုန်းကအင်ဒိုနီးရှားနဲ့မြန်မာနှစ်နိုင်ငံကြားနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကော်မရှင်ကိုဖွဲ့စည်းခဲ့ပြီးတော့ဒီကော်မရှင်အစည်းအဝေးအခုကျင်းပတာပါ။အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးဌာနကတော့ဒီအစည်းအဝေးကနှစ်နိုင်ငံကြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုတွေအပြင်ကာကွယ်ရေး၊လုံခြုံရေး၊ပညာရေးနဲ့သင်တန်းပေးကိစ္စတွေအကြောင်းအရာမျိုးစုံပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားနိုင်ငံလွှတ်တော်အမတ်ဒူးလည်းဖြစ်မြန်မာရေးလှုပ်ရှားဆောင်ရွက်နေတဲ့ပါလီမန်အမတ်များဖွဲ့ဥက္ကဋ္ဌချေချုပ်ကိုစူစီလိုကတော့ဒီအစည်းအဝေးမတိုင်ခင်သူအင်ဒိုနီးရှားနိုင်ငံဈာယီဝင်ကြီးနဲ့တွေ့ဆုံပြီးမြန်မာရေးကိစ္စတွေကိုမေးမြန်းခဲ့တယ်လို့ပြောပါတယ
်။ Well, that's a bilateral meeting. Then about 2 weeks ago, we have a meeting with the foreign minister. We questioning the Indonesian foreign policy or ASEAN.
ဒီကနေ့နှစ်ပတ်လောက်ကပဲအင်ဒိုနီးရှားနိုင်ငံဈာယီဝင်ကြီးနဲ့တွေ့ဆုံပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့အင်ဒိုနီးရှားရဲ့မူဝါဒကိုကျွန်တော်တို့မေးမြန်းခဲ့ပါတယ်။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံဈာယီဝင်ကြီးဘက်ကတိတိကျကျရှင်းရှင်းလင်းလင်းပြန်ပြီးတုံ့ပြန်ပြောဆိုခဲ့တာမရှိပါဘူး။မြန်မာစစ်အစိုးရနဲ့အခုလိုပူးပေါင်းဆောင်ရွက်ရေးကော်မရှင်ဖွဲ့စည်းတဲ့အတွက်အင်ဒိုနီးရှားအတွက်ဘယ်လိုအကျိုးအမြတ်တွေရနိုင်မလဲဆိုတာကိုလည်းကျွန်တော်တို့ကမေးခွန်းထုတ်ခဲ့ပါတယ်လို့ပြောဆိုသွားတာပါအခုကျင်းပတဲ့အင်ဒိုနီးရှားနဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်ရေးကော်မရှင်အစည်းအဝေးမှာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အင်ဒိုနီးရှားအနေနဲ့တိုက်တွန်းဆွေးနွေးမယ်လို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းကိုလည်းမြန်မာရေးလှုပ်ရှားဆောင်ရွက်နေတဲ့ပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌချေချုပ်ကိုစူစီလိုကပြောပါတယ်သူက
The parliament last week passed a resolution on Burma. That means we send a resolution.
ဒီကနေ့သတင်းပတ်တုန်းကပဲမြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲရေးအတွက်အင်ဒိုနီးရှားအစိုးရကဖိအားပေးဆောင်ရွက်ဖို့အင်ဒိုနီးရှားသမ္မတကိုတောင်းဆိုတဲ့ဆုံးဖြတ်ချက်တရအင်ဒိုနီးရှားပါလီမန်ကဆုံးဖြတ်တင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံအရေးမှာနိုင်ငံတကာအသိုင်းအဝိုင်းနဲ့အတူတွန်းတွန်းတိုက်တိုက်လက်တွဲဆောင်ရွက်ဖို့အင်ဒိုနီးရှားပါလီမန်မတ်တွေကတောင်းဆိုခဲ့တဲ့အကြောင်းမစ္စတာဂျေဂျူကိုစူချီလိုကပြောဆိုသွားတာပါ။အခုကျင်းပတဲ့အင်ဒိုနီးရှားနဲ့မြန်မာနိုင်ငံကြားနိုင်ငံပူးပေါင်းဆောင်ရွက်ရေးကော်မရှင်စီဝေးနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လောလောဆယ်သူတို့ကြေညာချက်တဲ့ပုံပြီးပြောဆိုစရာမရှိသေးတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးဌာနဘက်ကအကြောင်းပြန်ခဲ့ပါတယ်ဦးကျော်ကျော်သိန်း